အဖမ်းခံသူ၄ဦးနဲ့ပတ်သက်ပြီးဘယ်တုန်းကဖမ်းလိုက်တယ်ဆိုတာသတင်းစာမှာဖော်ပြမထားဘဲသူတို့ထံကနေအမေရိကန်ဒေါ်လာ2000နီးပါးမိတယ်လို့မလေးရှားရဲကပြောတယ်လို့ရေးသားထားပါတယ်။အဖမ်းခံသူ၄ဦးဟာအာဆာလို့လူသိများတဲ့ရိုဟင်ဂျာကယ်တင်ရေးတပ်အတွက်ဝေကောက်ခံတာဖြစ်တယ်လို့ဆိုပါတယ်။ကုလူအဖမ်းဆီးရှိတယ်ဆိုတာနဲ့ပတ်သက်ပြီးကွာလာလမ်ပူမြို့ကအစ္စလမ်ဘာသာဝင်တွေရဲ့တာရေးနာရေးကိစ္စတွေဆောင်ရွက်ပြီးတဲ့ဥမ္မောင်လက်ကိုမေးကြည့်တဲ့အခါမှာ
ဟုတ်ကဲ့ခင်ဗျအဲ့ဒီဒီနေ့ပတ်သက်ကျွန်တော်လည်းအတိအကျမသိသေးဘူးခင်ဗျကျွန်တော်ကြည့်မှာတော့မရှိဘူးခင်ဗျကျွန်တော်တို့ဘက်မှာတော့အဲ့ဒီလူမျိုးကြီးကြောင်ပြယူတော့မှဟိုလူခဏပါတော့သိမရှိဘူးခင်ဗျဟုတ
်လား
ရှိလည်းမရှိပါဘူးကျွန်တော်ဟုတ်ကဲ့မကြားပါဘူးဒီမှာ
ဟုတ်ကဲ့ခင်ဗျဟုတ်
ဒီအဲ့ဒီဒီနေ့ပတ်သက်ကျွန်တော်ဒီဘက်မှာတိကျမသိသေးဘူးခင်ဗျဟုတ်ကဲ့နော်ပြီးကျွန်တော်ကြောင်ကြပါမယ်ဟုတ်ကဲ့
ဥမ္မောင်လက်ပြောပြသွားတာပါသူတို့အဖွဲ့ဟာအစ္စလမ်ဘာသာဝင်တွေနဲ့ပတ်သက်တဲ့လူမျိုးရေးလုပ်ငန်းတွေကိုပဲအဓိကထားဆောင်ရွက်ပြည်တယ်လို့ကပုံးနာရေးကူညီမှုအဖွဲ့ကကိုစန်းဝင်းကလည်းပြောပြပါတယ်
။သူတို့မွတ်စလင်နဲ့ပတ်သက်တာသူတို့အဓိကလုပ်တယ်။သူတို့မနိုင်တဲ့ဟာမှာကျွန်တော်တို့ကအကုန်လုံးလူမျိုးမျိုးပါတာမေး။ဒါပေမဲ့သူတို့ကတော့သူတို့လောက်တော့အုံဒီကမွတ်စလင်နဲ့မွတ်စလင်ဆိုပြီးနဲ့သူတို့မနိုင်တဲ့ခေတ်ကတည်းကကျွန်တော်တို့ကဟိုနှစ်ဒုက္ခတွေနှစ်ကြတော့အချုပ်ပေါ့ကိုယ်။အားလုပ်ပြရတယ်တော့
။မလေးရှားနိုင်ငံမှာနေထိုင်သူတွေထဲမှာကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးယုံကဒုက္ခတွေလက်မှတ်ထုတ်ပေးထားသူအနေနဲ့တဝက်ကျော်ဟာရိုဟင်ဂျာတွေဖြစ်ပြီးစုစုပေါင်း 38,000 ကျော်ရှိပါတယ်။အာဆာအဖွဲ့အတွက်အလှူငွေကောက်ခံသူတွေဟာဒုက္ခတွေထံကနေလားစင်နှုံးတစ်ခုတတ်မှတ်ပြီးကောက်ခံတာဖြစ်ပြီးဒုက္ခတွေအနေနဲ့ကြောက်ရွံ့စေကြောက်ငွေထည့်ရတာဖြစ်တယ်လို့သတင်းစာကရေးသားထားပါတယ်။ဘာကြောင့်လဲဆိုတော့မလေးရှားမှာနေထိုင်သူဒုက္ခတွေအများစုဟာသူတို့ရဲ့မိသားစုဝင်တွေနဲ့ဆွေမျိုးအတိုင်းဝိုင်းဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာကြံရစ်ခဲ့တာကြောင့်အန်ရယ်ပေးမာကိုစိုးရင်ကြောင်ကြနေကြတာပါအာဆာအဖွဲ့ဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံလုံးမှာလှုပ်ရှားနေတဲ့အဖွဲ့ဖြစ်တယ်လို့အကြံဖက်ကွန်ရက်နဲ့ပတ်သက်ပြီးသုတေသနပြုနေသူတွေကပြောပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့သူ့နိုင်ငံထဲမှာအာဆာအဖွဲ့လှုပ်ရှားတယ်ဆိုတာကိုရင်းဆိုထားပါတယ်